မြန်မာပြည်မှာကိုဗစ်ရောဂါကူးစက်သေဆုံးမှုမြင့်တက်လာတဲ့အပေါ်မှာအစိုးရကျင့်သုံးနေတဲ့လက်ရှိကုသရေးလုပ်ငန်းတွေထိရောက်မှုရှိပါမလားဆိုတဲ့မေးခွန်းတွေထွက်ပေါ်လာနေပါတယ်။လက်ရှိကျင့်သုံးနေတဲ့နည်းနာတွေကတော့ဘလို့ဖြစ်ရလား။ပြောင်းလဲကျင့်သုံးဖို့လိုအပ်နေပြီလား။စေပညာရှင်တွေရဲ့အမြင်ကိုကျွန်မမိခစူးစီးတင်ပြထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုလာပေါင်းအတော်ကြာဟန်တာထိမ့်သိမ်းနိုင်ခဲ့ပေမဲ့ပြီးခဲ့တဲ့လအတွင်းမှာကူးစက်မှုရုတ်တရက်ခုန်တက်လာခဲ့ပြီးအခုဆိုအတီးပြုတ်လူနာ 3,000 ကျော်ရှိလာခဲ့ပါတယ်။ကက်ယောဂါကူးစက်မှုလင်းမြန်စွာပြန့်နှံ့လျက်ရှိပြီးဆေးရုံတွေမှာယောဂါအတီးပြုတ်လူနာနဲ့တန်တရားလူနာအလွန်များပြားပြီးနေရာချထားရေးအားနည်းချက်တွေရှိနေတယ်လို့တမ်းမာရေးဝန်ကြီးဌာနရဲ့စီမံခန့်ခွဲရေးအပိုင်းပေါ်ဝေဖန်မှုတွေထွက်ပေါ်လာနေပါတယ်။ကူးစက်မှုနှုန်းဆက်လက်မြန်ဆန်နေဦးမယ်ဆိုရင်အစိုးရကျင့်သုံးနေတဲ့လက်ရှိကုသရေးနဲ့ထိန်းချုပ်ရေးပုံစံကထိရောက်မှုရှိပါမလားဆိုတဲ့မေးခွန်းတွေကလည်းထွက်ပေါ်နေပါတယ်။ဒီလိုစိုးရိမ်မှုတွေတိုးလာချိန်မှာအစိုးရကျင့်သုံးနေတဲ့လက်ရှိကုသမှုပုံစံကိုပုံမှန်ပြည့်စုံအောင်ဖြည့်ဆွတ်ဖို့အကြံပြုလိုက်သူကတော့လက်ရှိအင်းစိန်ဆေးရုံကြီးမှာကိုဗစ်လူမမာတွေကိုကုသပေးနေတဲ့ပမောက္ခဒေါက်တာမမကြီးပါ။တ
ာမန်လူတွေတွေ့ကျမရဲ့စီနီယာဝင်တွေတွေ့တာအမတို့ဟာတစ်ခုခုတော့လောရအောင်လုပ်ရဆိုတော့ပြောနေတာပဲ။ပြောချင်တာကတော့အမတို့ပုံမှန်မျိုးလောကျူးစားတယ်၊ဆက်လက်ကျူးစားမယ်၊ဆက်လက်လုပ်ရမယ်။ဒါပေမဲ့တစ်ချိန်တည်းပါမောက္ခတစ်ခုသွားမယ်ကလန်တခုပေါ့နော်မော်ဒီဖိုင်းကွန်တိန်းမန့်လား policy နဲ့ပတ်သက်လို့နည်းနည်းလေးမလို့ခက်ခဲတော့ဆက်ဖြစ်နေပြီလို့မလည်းယူဆရတယ်။ဟိုဘယ်လိုထိသွားမလဲဆိုတာကအမအက်မင်စထရာလည်းမဟုတ်ဘူးအစိုးရလည်းမဟုတ်အာဏာပိုင်လည်းမဟုတ်ပညာရှင်လည်းဖြစ်တယ်ဆိုတော့ခံမှန်းကြည့်တာကမဟုတ်ပါငယ်တော့ဒီလိုစိတ်ကြည့်ကြည့်လို့မဟုတ်လည်းပြောတင်ပြထားပါပြီ။တန်လျာပြည်နယ်ကိုစိတ်ဝင်ချင်မယ်တက်မဲ့တဲ့ patient တွေကိုမဟုတ် ATM လုပ်ပြီးတော့တွေ့ရင်ကိုယ့်ရင်းနှီးမှာကိုယ်ကွာရန်တင်းကို home ချူထားတယ်လေ။ပုံမှန်ထားလိုက်တော့အမစိတ်ဝင်မှရှိတယ်ဥမာထားပါအမအယောက်20ကိုရှင်းပြလိုက်တယ်20ကို ATM လုပ်လိုက်တယ်အဲ့ဒီ20ကိုစိတ်ဝင်ထမ်းထားရပါတယ်နေပါတယ်အခန်းမလို့တော့ PPE တွေမတော့ရတော့ဘူး။ပြောချင်တာက customer စားသုံးကြည့်လဲကြိုက်တယ်။နော်အမတို့အမပါဝင်နေတဲ့ state ရဲ့တာဝန်ကြီးပြောခန်းထဲဝင်ကြည့်နေရတဲ့ SCS ကြီးရတဲ့ကြီးနေတယ်
။ရန်ကုန်တိုင်းလှေကူးမြို့နယ်မှာရှိတဲ့အောင်ကြီးဗဟိုဝန်ထမ်းတက္ကသိုလ်အောက်မြန်မာပြည်မှာတော့ COVID-19 လူနာအများဆုံးလက်ခံထားတဲ့နေရာတစ်ခုဖြစ်ပါတယ်။အခုတော့နေရာမလုံလောက်တော့တာမို့လူနာဆောင်တွေတိုးချဲ့နေရပါတယ်။စိုးရင်စရာတွေရှိနေပေမဲ့လည်းလက်ရှိအချိန်မှာအစိုးရလှုပ်ဆောင်ကင်တွယ်မှုကလုံလောက်မှုရှိနေသေးတယ်လို့မြန်မာနိုင်ငံဆရာဝန်အသင်းကဒေါက်တာမြင့်ဦးကပြောပါတယ်
။လက္ခဏာမရှိတဲ့လူတွေမှာချီချိုရှိတာလဲ၊ကင်ဆာရှိတာလဲဆိုရင်တော့အဲ့လိုရောထားမလားဆိုတာကတော့ကျွန်တော်တို့အနေနဲ့တာမန်ကျွန်တော်တယောက်ချင်းနဲ့သုံးသက်ချင်းမရောထားတင်ဘူးပေါ့ဗျာသူတို့လည်းတိတန့်ဆေးရုံမှာတင်ပေးရမယ်အစီအုပ်ရှိတဲ့လူတွေကပါစီတမောနဲ့မရတော့ဘူးသူမှနေ့စဉ်နေ့စဉ်ဆေးတောင်းရမယ်အစားအသောက်ချင်းချင်းရမယ်စာမစရာဝန်တယောက်အနေနဲ့အပြင်ကတော့အဲ့မှာရောမထားတင်ဘူးအဲ့တော့ strategy ပြောင်းရတော့မလားဆိုတော့အစိုးရနိုင်နေသေးတယ်အဲ့တော့ဆိုတာက containment strategy အရအခုဒီ containment strategy ပြအောင်ကြာဆုံးပြီးတော့ကျွန်တော်ပြောလို့မရသေးဘူ
းစီဂျိုတွေးတူယောဂအခန်းရှိသူတွေကင်ဆာနဲ့ကိုယ်ခံအားထိခိုက်စေတဲ့ဝေဒနာရှင်တွေမှာကိုဗစ်ရံကိုကာကွယ်နေရတယ်လို့ငကိုအခန်ယောဂကုသရေးဘိုင်းမှာလဲကိုဗစ်ကြောင့်ကုသရေးတချို့ရနာလိုက်ရတဲ့အတွက်ဒီဝေဒနာရှင်တွေအခက်တွေ့နေရတယ်လို့ဒေါက်တာမြင့်ဦးကဆိုပါတယ်
။ဟိုကုနာဖီဘာကလင်းနဲ့တွေဖွင့်ပေးတယ်လို့ပဲ။နော်ဖီဘာမဟုတ်တော့လူနာများအတွက်တီးတန့်စေကန်းတွေပေါ်လာရင်တော့ကိုကောင်းတယ်။လက်နဲ့ကန်ရမှမျိုးရှိနိုင်တယ်လက်ကန်လက်အိတ်တွေဆွရမယ်။အဲ့လိုမီးနဲ့စေကန်းတွေကိုပြန်ဖွင့်ခိုင်းမလားပေါ့နော်။အဲ့ဒီအတွက်လဲဒါပေမဲ့သူဝင်နေအောင်ဘလို့ပန်ပိုးမလဲပေါ့နော်။တမျိုးနဲ့မှာအနည်းဆုံးတစ်ခါလောက်ပေါ်လာရင်တော့ပိုကောင်းတာပေါ့။ quarantine policy ကလည်းဒီချိန်မှာတိတိကျကျတော့လုပ်ရမယ်မှန်တယ်လေ။ဘာလို့စိတ်အေးကြီးနေတဲ့ကာလဖြစ်တယ်။ cancer အဲ့ဒီလူတွေတက်ကိုချွတ်ရီကိုရွှေ့ဆိုင်တာလည်းရှိတယ်။ချွတ်ရီကျတော့လည်းမဖြစ်မနေလာခိုင်းတာအဲ့လာတဲ့နေရာမှာလေကျောင်းရဲ့ပြဿနာတွေလည်းရှိတယ်။ဘလို့လုပ်ကြမှာလဲပေါ့နော်။အဲ့တော့ covid ကအာရုံဆိုင်နေတာ။ကုသယောဂမဟုတ်တော့ယောဂနဲ့ကျွန်တော်တို့နိုင်ငံမှာ2,900တည်ခဲ့ပြီးပါပြီ။2016ခုနှစ်ကအခုနော်အဲ့တော့ကျွန်တော်အဲ့ဒီလူတွေကိုကျွန်တော်ဘလို့လုပ်မလဲဆိုတာကျော်ကြကြီးပေါ့ဒီပြောတာတခုတော့ကျွန်တော်ခြားတင်ပြီ
ကျမရဲ့ဝန်ကြီးဌာနဘက်ကယောဂလက္ခဏာမပြဘဲပိုးရှိနေသူတွေကိုယ်အနည်းပတ်ဝန်းကျင်မှာရှိနေနိုင်တာကြောင့်ယောဂကုသမှုမခံရဖို့ဆိုရင်လူစုလူဝေးရှောင်ရှားတာတက်နိုင်တဲ့လောက်နေအိမ်မှာပဲနေထိုင်တာနှာခေါင်းနဲ့ပါးစပ်စည်းတက်စင်တာလက်ကိုစနစ်တကျစက္ကန့်20ကြောင်းဆေးကြောတာမျိုးလိုက်နာကြဖို့တတိပေးတိုက်တွန်းထားပေမဲ့တချို့နေရာတွေမှာတော့ခုထိလိုက်နာဖို့အားနည်းနေဆဲရှိပါရဲ့ရှင်ကျမမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားပါတယ်